Ten Foundation ကနေပြီးတော့လူထုအကျိုးပြုနေတဲ့လူငယ်ကောင်းဆောင်တွေကိုနှစ်စဉ်ရွေးချယ်ပြီးပရိုမန်ရှာစုချင်းမြင့်ပေးနေတဲ့အထက်မှာ2009ခုနှစ်အတွက်ကရင်လူငယ်ကောင်းဆောင်စရှိုင်းကိုချီးမြှင့်ခဲ့ပါတယ်။ဒီတောင်ပြေဆုံးကိုမအီတန်စင်ကဆက်ပြီးပြောပြမှာပါ။
စရှိုင်းဟာဖန်အပ်လူငယ်ကွင်းရောက်ဖွဲ့ကိုပူးပေါင်းထူထောင်ခဲ့တဲ့သူလည်းဖြစ်ပြီးတော့လူမှုရေးနဲ့ပညာရေးဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေအပြင်လူငယ်တွေလုပ်ငန်းခွင်အခွင့်အလမ်းတွေပိုရစေဖို့ကြိုးပမ်းပေးနေသူလည်းဖြစ်ပါတယ်။စရှိုင်းရဲ့လှုပ်ဆောင်မှုကြောင့်ကရင်လူငယ်အချို့ဟာလည်းပညာဆက်တင်ဖို့ပညာသင်ဆရာရလာကြတာပါ။ဒေတာအတွင်းလူမှုအတိုင်းဝိုင်းတွေနဲ့လက်တွဲပ
လို့ Fan Foundation ကနန့်ဆိုရဖန်ကခုလို့ပြောပြပါတယ်
ဒီနေ့ကဆက်ရှိုင်းကဒီစုစုပေါ်ရပါတယ်ကျွန်တော်တို့အဓိကရွေးတဲ့အချက်လည်းပေါ့နော်အဓိကတော့သူကတော့အခုဖန်အမှာပေါ့နော်လူငယ်ကောင်းဆောင်တယောက်ဖြစ်တယ်ပြီးတော့သူကသူ့ရဲ့အမျိုးသားအတွက်ပေါ့နော်ဒီအနည်းနာခံပြီးတော့အများအတွက်အောင်မြင်စွာသူလှုပ်ဆောင်နိုင်တဲ့ရည်ချင်းတွေရှိတယ်ပြီးတော့သူမှလည်းဒီအခြားလူငယ်တွေအတွက်ပေါ့နော်စာနမူနာဖြစ်ပြီးတော့အတူယူလာတဲ့လူငယ်ကောင်းဆောင်ဖြစ်တယ်ပြီးတော့သူ့ရဲ့လှုပ်ဆောင်ချက်တွေကကျမတို့အနေနဲ့ပေါ့နော်အစီအမပြုတယ်ပြီးတော့နောက်တစ်ခါသူ့ရဲ့လှုပ်ရှားမှုတွေပေါ့နော်ထောက်ပံ့နိုင်ဖို့အတွက်ကျမတို့အမေရိကန်ဒေါ်လာ2000ကိုလည်းကျမတို့အဖွဲ့အစည်းကနေချိန်နေတာလည်းရှိပါတယ်
ဒီပရိုမန်ရှာဆုရတဲ့လူအနေနဲ့အတိမတ်ပြမှတ်တမ်းပြင်သူ့ရဲ့ဒေတာတွင်လူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးဆိုင်ရာလုပ်ငန်းတွေဆက်လုပ်နိုင်မှုအတွက်ထောက်ပံ့ငွေအဖြစ်ဒေါ်လာ2000ကိုလည်းချီးမြှင့်ခံရတာဖြစ်ပါတယ်။ကရင်မျိုးသားစည်းရုံး KNU ရဲ့အထွေထွေတင်မှုလည်းဖြစ်ပြည်အောင်စုမြန်မာနိုင်ငံအမျိုးသားကောင်စီ NTUB ရဲ့ခေါင်းဆောင်တဦးလည်းဖြစ်ခဲ့တဲ့ပရိုမန်ရှာလာဖန်ဟာ2008ခုနှစ်ဖေဖော်ဝါရီလ14ရက်နေ့မှာလုံခြံခံရပြီးသေဆုံးသွားခဲ့တာပါ။သူရဲ့သားသမီးမောင်နှမ၄ယောက်တို့ကစုံသွားတဲ့မိဘနှစ်ပါးကိုဂုံပြူရဲ့အနေနဲ့သူတို့ရှိစဉ်တည်းကလှူဆောင်ခဲ့တဲ့လူမျိုးရေးလူခွင့်ရေးကိစ္စတွေကိုဆက်ပြီးတော့လှုပ်ချင်တဲ့အတွက် Fan Foundation လို့ဖွဲ့စည်းပြီးကရင်လူမျိုးရေးကိစ္စတွေကိုလှူဆောင်နေတာဖြစ်ပါတယ်။ဘရိုမန်ရှာစုကိုချီးမြှင့်ပေးနေခဲ့တာအခုဆိုရှင်းနေရှိပါပြီ။ Fan Foundation ကကရင်တိုင်းဒေသတွေရဲ့စည်ရဲမှုရောချရေးပညာရေးလူခွင့်ရေးရပိုင်ခွင့်နဲ့ယဉ်ကျေးမှုထိန်းသိမ်းရေးတို့ကိုထောက်ပံ့လှူဆောင်နေကြတာဖြစ်ပါတယ်။
မဲအီတန်စင်ပါရှင်